ဇော်ဝင်းလှိုင်ရေလွန်ခဲ့တဲ့အနှစ်30ကျော်တုန်းကကွန်ပျူတာတစ်လုံးရဲ့ဈေးကဒေါ်လာ1000ကျော်ရှိတာတယ်နော
်ဟုတ်တယ်ဗျအဲ့တုန်းကကွန်ပျူတာဆိုတာကရုံးနေမှာပဲတုံးကြတာလေအခုလိုလွယ်လွယ်ကူကူမဟုတ်ဘူးကွန်ပျူတာကုတ်တေးကွန်ပျူတာပရိုဂရမ်မင်းအကြောင်းတွေမသိရင်တုံးတတ်မှာမဟုတ်ဘူး
အဲ့လိုအခြေအနေမျိုးကနေပြီးတော့ဒီလူတိုင်းကွန်ပျူတာနဲ့အကျွမ်းတဝင်ဖြစ်အောင်လှုပ်ပေးခဲ့တာကတော့ Apple Company ပဲရှင် Apple က Macintosh ဆိုပြီးတော့မှဒီပထမဆုံးကိုပိုင်သုံးကွန်ပျူတာကိုမိတ်ဆက်ခဲ့တာပေါ့အဲ့ဒါ1984ခုနှစ်တုန်းက Apple ရဲ့အစုရှယ်ယာဝင်တွေနှစ်ပတ်လည်တွေ့ဆုံပွဲမှာအဲ့တုန်းက Steve Jobs ကဒီ Apple ရဲ့ Macintosh ကွန်ပျူတာပါဆိုပြီးတော့မှခတ်သေးသေး4000ဘုံးလေးလိုမျိုးပုံစံနဲ့ကွန်ပျူတာကိုမိတ်ဆက်ခဲ့တယ်လေ
အဲ့ဒါတမိုင်းဝင်ပေါ့ဗျာအခုကျွန်တော်တို့ကွန်ပျူတာနဲ့မကင်းနိုင်တဲ့ digital kit ရောက်အောင်အဲ့ဒီမှာခြေလှမ်းစကားတာပဲလို့ Macintosh ကွန်ပျူတာကိုမိတ်ဆက်တာအနှစ်30ပြည့်အထိမ်းအမှတ်အဖြစ်နဲ့ IT ဆောင်းပါးရှင်တွေအကြီးအကျယ်ရင်းနေကြတယ်မဟုတ်လား
ဟုတ်တယ်ရင်းနေကြတာမှအဆုံးပဲ IT blog တွေအားစလို့သတင်းစာတွေလူဖတ်များတဲ့ magazine တွေအဆုံးအားလုံးနှီးပါးမှာပုံစံမျိုးစုံတွေကိုရေးကြတာတချို့သုံးသက်တာတွေဆိုရင်တော်တော်လေးဖတ်လို့ကောင်းနေရှင်ဒီအနှစ်30အတွင်းမှာကွန်ပျူတာကိုမှီပြီးတော့မှအစင်းစင်တိုးတက်ပြောင်းလဲသွားတဲ့အကြောင်းတွေ။နောက် Apple Company ရဲ့အတက်အကျအောင်မြင်မှုရှုံးနိမ့်မှုတွေအကြောင်းမှအဆုံးပဲရှင်
။ကွန်ပျူတာတစ်လုံးဒေါ်လာ1000လောက်ဖြစ်နေချိန်မှာ Apple ကလူအများဝယ်ယူသုံးစွဲနိုင်အောင်ဆွေးရပြီးတော့ဒေါ်လာ2500တန်းကွန်ပျူတာကိုတီထွင်လိုက်တာ။အဲဒီတော့က RAM memory က 128KB ပဲ။အခုများတော့ GB တိအထိတောင်ဖြစ်နေပြီ။
အဲ့ဒီ Macintosh computer တွေကသုံးတဲ့သူတွေလွယ်လွယ်လေးသုံးနိုင်ဖို့အတွက် graphical user interface ကိုပထမဆုံးသုံးခဲ့တာပေါ့နောက်ပြီးတော့ဒီ mouse နဲ့တွဲသုံးဖို့ကိုလည်းသူကပဲပထမဆုံးထွင်ခဲ့တာလေအဲ့ဒီနှစ်ခုအတွက်လည်း Apple ကိုစောင်းမားတွေထဲမှာ credit ပေးရထားကြတယ်ကိုဇော်ဝင်းလှိုင်ရဲ့
အဲ့ဒီလိုလွယ်လွယ်သုံးနိုင်မဲ့ကိုပိုင် Mac computer တွေကို Apple ကစတီထွင်ခဲ့ပေမဲ့အဲ့ဒီကျွန်တော်က computer ဈေးကွက်မှာ PC computer တွေကပဲအများစုလွှမ်းမိုးခဲ့တာဗျ Macintosh computer တွေလည်းသူဟာနဲ့သူဝယ်သူရှိခဲ့ပါတယ်ဒါပေမဲ့အဲ့ဒီခေတ်တုန်းကကွန်ပျူတာဆိုတာ IBM PC မှလို့ဖြစ်နေကြတာမဟုတ်လား
တကယ်တော့အဲ့ဒါ Microsoft ကြောင့်လို့ပြောရင်မမှားဘူးရှင်ဒီသုံးတဲ့သူနဲ့ကွန်ပျူတာကြားမှာအပြန်အလှန် interact ဖြစ်နေအောင်လုပ်ပေးတဲ့အဲ့ဒီ graphical user interface operating system ကို Microsoft company က Windows ဆိုပြီးတော့မှလိုက်ထွင်ခဲ့တယ် Microsoft ကApple လိုမဟုတ်ဘဲအဲ့ဒီတည်းကဒီ hardware တက်ကို software ကိုပဲစောင်းပေးခဲ့တာပါ Windows operating system တွေသုံးတဲ့ PC တွေက Apple ရဲ့ Macintosh computer တွေထက်ကိုဈေးကတော်တော်လေးပိုတက်တာတယ်အဲ့ကြောင့်မို့လို့ဈေးကွက်ထဲမှာမရှင်နိုင်ခဲ့တာကိုလည်း IT ဆောင်းပါးတွေမှာပြောကြတယ်
။ Mac computer တွေအယောင်ကျလို့1990ပြည့်နှစ်လွန်နေတုန်းက Apple က company ပြုတ်လို့နည်းနည်းတောင်ဖြစ်ခဲ့တာတဲ့။ဒါပေမဲ့လည်းအဲ့ဒီအချိန်တွေက Mac computer တွေမှာအမာခံပြည့်တတ်တွေလည်းရှိတယ်ဗျ။ computer အသုံးပြုပြီးတော့တီထွင်ဖန်တီးသူတွေဆိုရင် Apple ရဲ့ Mac computer တွေကိုပဲသုံးကြတာအခုထိပဲ။အဲ့ဒီလိုတီထွင်ဖန်တီးဖို့အထောက်အကူအများကြီးပေးတာကိုလည်းဆောင်းပါးရှင်တော်တော်များများကချီးကျူးရေးကြပါလေ။
လိုပဲပြောပြော Apple Company ကလူတွေကိုသူ့ရဲ့တီထွင်မှုတွေနဲ့အသွင်ပြောင်းနိုင်ခဲ့တယ်လို့ပြောရမှာပဲဒီကဘာကျော် Forbes Magazine ကြီးထဲမှာဆိုရင်ဒီအကြောင်းကိုအခြားအနာကိုစောင်းမရှိဖော်ပြရတဲ့ရှင်1990ပြည့်လွန်နှစ်တွေမှာဒီ Mac Computer တွေသိပ်ပြီးတော့မအောင်မြင်ခဲ့ဘူးဒါပေမဲ့2000တခုနှစ်မှာ iPod ဆိုပြီးတော့မှဒီလက်တဝါးစာတော်မှမရှိတဲ့တခြင်းနှားထောင်လို့ရတဲ့ဆက်ကိုထွက်လာတာမှတ်မိတယ်မလားအဲ့ဒီ iPod player တွေလည်းထွက်လာရောကက်ဆက်ခွေထည့်ပြီးတော့နားထောင်ရတဲ့ Walkman တခြင်းဆက်တွေလည်းဆုံးသက်သွားတော့တာပဲလေအဲ့ဒီအရင်တုန်းကဆိုလို့ရှိရင်ဒီ Sony ရဲ့ Walkman တွေကထိပ်ပဲမလား
Apple company ရဲ့အအောင်မြင်ဆုံးတီထွင်မှုကတော့ iPhone ပဲဗျပထမဆုံး touch screen လက်ကင်ဖုန်းကို2009ခုနှစ်မှာစရောင်းတော့လူသုံး electronic PC တွေထဲမှာအချိုးအမြတ်အရာဆုံးပစ္စည်းစံချိန်တင်တယ်လို့ Forbes magazine ဆောင်းပါးမှာရေးတယ်မဟုတ်လားဗျ
ကွန်ပျူတာအသေးစားလေးလိုမျိုးမျိုးစုံတုံးလို့ရတဲ့ iPhone ကြောင့်ဒီ Acer MP3 player set တွေရဲ့ခက်လေကုန်တလောက်ဖြစ်သွားတယ်လေ Apple ကတော့သူများနဲ့မတူအောင်လို့ထွင်တဲ့နေရာမှာရှေ့ပြေးတယ်လို့ပြောရမှာပဲအပားဆုံးအပေါဆုံး laptop computer ဆိုပြီးတော့ MacBook Air ကိုစပြီးတော့ထုတ်တာ2008တုန်းတည်းကရှင
့် iPad ဆိုလည်းအတူတူပဲလေ2010မှာစထုတ်တယ်အခု2014ခုနှစ်ရောက်တဲ့အထိလဲကလေးပေါက်စလေးတွေကအစအလူကြီးတွေအစုံ iPad မှာ iPad ဖြစ်နေကြတော့မဲဆိုတာကိုလည်းတော်တော်များများကထောက်ပြရေးကြတယ်ဗျ
iPhone တို့ iPad တို့ကိုမှီပြီးတော့မှဒီ iMac computer တွေ MacBook laptop computer တွေကိုလည်းအခုနောက်ပိုင်းမှာလူတွေပို့ပြီးတော့ဝယ်လာကြတယ်လို့တချို့ကပြောကြတယ်။တကယ်တော့ဒီ Apple ရဲ့ Mac computer တွေကအခုချိန်ထိလဲ PC တွေထက်စားလို့ရှင်ဈေးရပိုကြီးတယ်။နောက်လူအများကဒီ Windows ရဲ့ operating system တွေနဲ့သုံးရတာပို့ပြီးတော့အကျွမ်းတဝင်ရှိကြတယ်။အဲကြောင့်မို့လို့ Apple ကနောက်ပိုင်းသူ့ရဲ့ Mac computer တွေကို Windows operating system နဲ့ပါနှစ်မျိုးလုံးသုံးလို့ရအောင်လို့ထွင်လိုက်တယ်လေ
။ Apple TV ဆိုပြီးထွင်လာတဲ့ကြံသေးတယ်လေ။နောက် iTunes ဆိုရင်လဲကိုကြိုက်တဲ့သချင်းရုပ်ရှင်တွေကိုအွန်လိုင်းပေါ်ကနေအချိန်မရွေးဝယ်နှားထောင်နိုင်ဝယ်ကြည့်နိုင်တဲ့အွန်လိုင်းဆိုင်တစ်ခုပဲဗျ။နည်းပညာလောကမှာ Apple ရဲ့တူထွင်မှုတွေကတော့အမြဲစမ်းသစ်နေတယ်လို့ပြောနိုင်ပါတယ်ဗျ။တူထွင်ခဲ့တာတိုင်းအောင်မြင်တယ်မအောင်မြင်ဘူးဆိုတာကတော့တပိုင်းပေါ့လေ
။ အခုလေဒီ iPhone တွေ iPad တွေနဲ့ Apple ကလူတွေကို digital kit ထဲကိုရောင်မှန်းမသိရအောင်လို့တိုးမပိုးခဲ့ခင်လွန်ခဲ့တဲ့အနှစ်30တည်းက Macintosh computer နဲ့စပြီးတော့မှအနာဂတ်ကိုမှန်းမြော်ပြီးတော့ဖန်တီးခဲ့တယ်။ဒီ Apple ပစ္စည်းတွေရဲ့ဈေးကွက်မှာအောင်မြင်အောင်လုပ်တဲ့နေရာမှာအင်တာနက်မှအရေးပါခဲ့တဲ့ဒီ Steve Jobs ကွယ်လွန်သွားပြီမဲ့လဲစမ်းသစ်တီထွင်မှုတွေနဲ့လူတွေကိုမိတ်ဆက်ပေးဖို့အားထုတ်နေကြဆဲပဲလို့ IT ဆောင်းပါးတော်တော်များများမှသုံးသပ်ရှိနေကြပါလိမ့်ရှင်။